ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးကြတဲ့ကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမျိုးနှုတ်ကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်မြန်မာစစ်တပ်ကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောင်းဆိုလိုက်ကြောင်းအထွေထွေမှုချုပ်ရုံးလက်ထောက်ပြောခွင့်ရအဲရီခန်နဲကိုကချက်သဘရင်းနဲ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Reiterate our call for the immediate release of all of those who are arbitrarily detained, and that includes President Yu Win Mint and State Councilor Da Aung San Suu Kyi.
သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂကထပ်ပြီးတောင်းဆိုပါတယ်။ဒီလိုလွှတ်ပေးဖို့အတွက်လုံခြုံရေးကောင်စီကလည်းဒါကိုအထူးပြုပြောထားတာပါ။မြန်မာနိုင်ငံမှာလုံခြုံရေးတာဝန်ယူထားသူတွေကတရားလက်လွတ်ဖမ်းဆီးနေတာအပါအဝင်ချင်းချောက်အချက်ကိန်းတွေအကြမ်းဖက်မှုတွေဆက်ပြီးလုပ်နေတဲ့အတွက်ကုလသမဂ္ဂကအထူးစိုးရိမ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံတလောအချင်းတော်အသီးသီးမှာနိုင်ငံတော်ချင်းညူပြည့်စင်မှုပုံမှန်55ကြိမ်နဲ့အများစုဖမ်းခံနေရတဲ့အချင်းသား2300ဝန်းကျင်ကိုဂျုံလ30ရက်နေမှာပြန်လွှတ်ခဲ့ပေးခဲ့ပြီးတဲ့နောက်မှာအခုလိုကုလသမဂ္ဂကတောင်းဆိုလိုက်တာပါစစ်ကောင်စီကဖမ်းဆီးထားသူယာနဲ့ချီကိုဗိုလ်တပ္ပုနေကပြန်ပြီးလွှတ်ပေးခဲ့ပေမဲ့ဖမ်းဆီးမှုတွေဆက်ပြီးလုပ်နေသေးဖြစ်ပြီးမန္တလေးတိုင်းမြင်းကြံမြို့မှာတော့ဗိုလ်တပ္ပုနေညမှာပဲ73ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူပေါင်း6400ကျော်ဖမ်းဆီးခံရပြီး200ကျော်ကိုတော့ထောင်ဒဏ်ပြစ်ဒဏ်ပေးခဲ့တယ်လို့နိုင်ငံရေးကျန်းမာရေးကူညီဆောင်ရွက်တဲ့ ABB ကထုတ်ပြန်ထားပါတယ်